မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီကနေ့မှအထူးစီးပွားရေးဆောင်လုပ်ဖို့အစီအစဉ်နေတဲ့ကြောက်ဖြူမြို့ကိုသွားရောက်ခဲ့ပါတယ်။အဲ့ဒီမှာအုပ်ချုပ်ရေးတာဝန်ရှိသူတွေ၊ဒေသခံပြည်သူတွေအပါအဝင်ပြင်ဖြူမော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းသွားရောက်တွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
အထူးစီးပွားရေးဆောင်ကိစ္စရပ်တွေနဲ့ပတ်သက်လို့လူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလအထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီကနေ့အင်ကာနေ့မှာရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ်။ကျွန်တ
ော်တို့ကြောက်ဖြူရောက်နေတယ်နော်။ဒီသက်ကအနာပါတော့ဆွေဥက္ကဉာဏ်ပြောတဲ့ကမှန်ကင်းရောကဆနာပါတယ်။ပြင်းပြူမော်တော့ဒီသက်ကလည်းသူတွေ့နေပါတယ်။
ဒါအပြင်ကုလအထုကိုစလေဟာပြင်ဖြူမော်မှာရှိတဲ့ရခိုင်ဒုက္ခသည်စခန်းကိုလည်းတွားရောက်လေ့လာခဲ့တယ်လို့ရင်းနှံတောင်ကြီးရွာအတွင်းမှာရှိတဲ့တောင်သူလယ်သမားအစည်းအရုံးနဲ့လည်းနေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။မစ်စီယန်ဟီလီနဲ့ဒီကနေ့တွေ့ဆုံခဲ့စဉ်အတွင်းကြောက်ဖြူအထုစီးပွားရေးဆောင်ကိစ္စရပ်တွေကိုအလေးထားဆွေးနွေးခဲ့တယ်လို့ကြောက်ဖြူမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးဦးတန်းထွတ်ဦးကပြောပါတယ်။အ
ဲဒီတဲ့လုံမဲ့လုပ်ငန်းတွေကိုနေတယ်။လက်ရှိကတော့ဒီ area တမတာတော့ပဲရှိသေးတယ်ကျွန်တော်ဒီကတော့အပေါ်ကကွန်ပလီတီဆွေးနွေးတွေအဲ့ဒီကဘာမှ instruction ဘာမှပြန်ကြမလာသေးဘူးပထမ first phase လုပ်မယ် area 250နေရာကိုအခုအဲ့ဒါတွားကြည့်တာပေါ့နော်နောက်ပြီးတော့ဒီမပုံပုံတိုင်းဝင်သွားတဲ့မရတာနဲ့ဆိုတော့ဘာဒီပြည့်စည်တဲ့မြေဒီမှာတော့ဒီပဲကြောက်ပြူပဲတော့ဘာမှမဖြစ်ဘူးသူကလေးပြောတယ်အချင်းတော်မှာတဲ့ accession နဲ့ out တွေသူတို့ထားတယ်အသားတွေအချင်းတော်မှာ accession နဲ့ out ဆိုတာမရှိဘူးလို့ကြည့်လိုက်တယ်နောက်ပြီးတော့ဘယ်ကြခိုင်းပြင်ပုံမော်ကန့်ရွှေ့တာအဲ့ဒါဘလို့စီစဉ်ပြီးတော့အဲ့နေရာကိုအိမ်မြန်ဆောက်ပြီးတယ်လမ်းပေါက်ပြီးတယ်မိသားစုကိုတိမ်လုံးနဲ့ဆောက်ပြီးဒါတွေပြောပြီးတော့အဲ့ဒီပြင်ပြင်တော့ကောင်းအောင်တွားကြည့်တယ
်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာညနေပိုင်းမှာတော့အဲ့ဒီမှာရှိနေတဲ့ဒေသခံပြည်သူတွေရက်ဖက်လူအဖွဲ့အစည်းဝင်တချို့တွေနဲ့လည်းတွေ့ဆုံမှုရှိတာပါကျောက်ဖြူဒေသဖွံ့ဖြိုးရေးအသင်းတည်ထောင်သူကိုထွန်းကြည်ကတော့တရုတ်မြန်မာရေနိုင်ပတ်လိုင်းနဲ့အထူးစီးပွားရေးဆောင်ကိစ္စရပ်တွေကြောင့်ဒေသခံတွေအပေါ်ဘလို့တွေတက်ရောက်မှုရှိနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ကိုတင်ပြဖို့ရှိတယ်လို့ပြောပါတယ်
လောလောဆီတော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့ဒီဟာပေါ့နော်ဒီ gas pipeline မှာဒီတက်ခံရရခွင့်ရနေဆက်ကြရကြောင်းလာတယ်။နောက်တစ်ပိုင်းတော့ဒီအခုမင်းကြီးကိုရန်တင်သိမ်းဖို့ရဝင်လာတဲ့ခိုက်စားနဲ့ဆက်ကြရကြောင်းတခုပါမယ်။နောက်တော့ဒီကြောက်ပြူရဲ့ season ကိုကြာ
မစ်စီယန်ဟီလီဟာလူအခွင့်အချင်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်တနေ့ကိုအနည်းဆုံး2ချိန်မြန်မာနိုင်ငံကိုလာရောက်လို့ရှိပါတယ်။ဒါဟာကုလသမဂ္ဂလူအခွင့်အထူးကိုယ်စားလှယ်တာဝန်ကိုယူပြီးတဲ့နောက်ပိုင်းသူမရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်တာပါ။ပြီးခဲ့တဲ့အခေါက်တွေမှာတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပေမဲ့လည်းဒီတစ်ခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုသွားရောက်လေ့လာဖို့အစိုးရကပြင်ပထားပါတယ်။ဒါကြောင့်လည်းသူမတာဝန်ရှိတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်လက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူးပေါင်းလှုပ်ဆောင်မှုကိုမျှော်လင့်မိတယ်လို့မစ်စီယန်ဟီလီကဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်မလို့လူခွင့်ရေးကိစ္စရပ်တွေအပေါ်မှာပါနောက်ဆက်တွဲသက်ရောက်မှုတွေရှိလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရတယ်လို့မစ်စီယန်ဟီလီကပြောဆိုထားပါတယ်ခင်ဗျာ။